ကဲနံပါတ်1ဒုတိယနည်းဒုတိယနည်းဆိုတဲ့ခေါင်းစဉ်ကိုဟလာလိုင်းတာထားပါဒုတိယနည်းအရလဲပဋိစ္စသမုပ္ပါဒကိုယူတဲ့နေရာမှာပဋိစ္စရဲ့သမုပ္ပါဒရဲ့ယူမှာပါပဲဒီမှာကျတော့ပဋိစ္စရအ내ပေးမှာဖြစ်တဲ့အတွက်ဝဇဏထဖြစ်တဲ့အတွက်ကြောင့်ပဋိစ္စဟူသောဝဇဏထရဲ့အ내ကိုယူတဲ့အတွက်ကြောင့်ပဋိရဲ့အိစ္ဆရဲ့ပါပဲဒီမှာယူတဲ့ပဋိအရာရှေးရှုပေါင်းစုံ၍အိစ္ဆအရာရောက်လာကြသောတရားများအရှိတုန်းကပဋိစ္စအရာမြင်ပဋိစ္စအရာမျက်မှောက်တိုင်းရိုက်ဟုတ်လားအိစ္ဆအရာသိကြတဲ့တရားအခုယူမှာကျတော့ပဋိအရာရှေးရှုပေါင်းစုံ၍အိစ္ဆအရာရောက်လာကြသောတရားနောက်တစ်ခုဒါကိုပေါင်းလိုက်တော့ပဋိစ္စဆိုပါလေရှေးရှုပေါင်းစုံပြီးတော့ရောက်လာပါတယ်ဆိုတဲ့ကတဲ့ရှေးရှုပေါင်းစုံပြီးတော့ရောက်လာတဲ့တရားတို့စီဒီမှာအကြောင်းဖြစ်သွားပြီဟုတ်တယ်လားအကြောင်းနေဆိုတာအကျိုးတရားတွေအတွေ့ရှေးရှုရောက်လာတဲ့အောက်တကြောင်းမှာကြည့်ပြီးပြီကြည့်အောင်အဝိဇ္ဇာစသောအကြောင်းချေကြစုအကြောင်းတရားအပေါင်းသည်ဒီမှာကြတော့အကြောင်းတရားအပေါင်းသည်ညှားလေးထိုးလိုက်မယ်နံပါတ်1လို့တက်မယ်မိမိနှစ်ဆိုင်ရာအကျိုးကိုပြီးစေတတ်သောသဘောအားဖြင့်၎င်းနံပါတ်2ချိုးတဲ့ခြင်းမရှိသောသဘောအားဖြင့်၎င်း၎င်းဘယ်နှချက်နှစ်ချက်ဆိုတော့ sentence နှစ်ခုသွားတော့မှာပေါ့နောက်တော့မှ line တာကြဆိုရှေးရှုပေါင်းစုံ၍စိုက်ရောက်လာကြသောကြောင့်ပဋိစ္စမိလိုင်းတာရာရဲ့အရှိယဥစ္စာရဲ့ပဲပြောရင်အဝိဇ္ဇာစသောအကြောင်းတရားအပေါင်းသည်ရှေးရှုပေါင်းစုံ၍စိုက်ရောက်လာသောကြောင့်ပဋိစ္စမိအဲ့ဒီမှာပဋိစ္စဆိုတာအကြောင်းချေလာဒါဆိုရင်အဝိဇ္ဇာစတဲ့အကြောင်းတရားအပေါင်းသည်ဘာလဲလဲပဋိစ္စဘာကြောင့်ပဋိစ္စလို့ခေါ်တယ်လဲပတိရဲ့အိစ္ဆရဲ့ပေါင်းထားတဲ့အတွေ့ရှေးရှုပေါင်းစုံ၍ဆိုင်ရောက်လာတဲ့အတွေ့အကြောင်းပဋိစ္စဘလို့ရှေးရှုပေါင်းစုံပြီးဆိုင်ရောက်လာတယ်လို့ပြောရင်အဝိဇ္ဇာစတဲ့အကြောင်းတရားပေါင်းသည်အဲ့ဒီ sentence နှစ်ခုကိုဒီအနောက်ကရှေးရှုပေါင်းစုံတာနဲ့ကျွန်မသွားရင် sentence နှစ်ခုထွက်သွားတော့ကျွန်မဖတ်ပြမယ်အဝိဇ္ဇာစသောအကြောင်းတရားပေါင်းသည်မိမိနှင့်ဆိုင်ရာအကျိုးကိုပြီးစေတတ်သောသဘောအားဖြင့်၎င်းအထက်ရတော့သဘောအားဖြင့်ရှေးရှုပေါင်းစုံ၍ဆိုင်ရောက်လာသောကြောင့်ပဋိစ္စမိဒါမြန်မာစာဖတ်နေနောက်တစ်ခုနံပါတ်2အချက်ပြောမယ်အဝိဇ္ဇာစသောအကြောင်းတရားအပေါင်းသည်ချိုးတဲ့ခြင်းမရှိသောသဘောအားဖြင့်ရှေးရှုပေါင်းစုံ၍ဆိုင်ရောက်လာသောကြောင့်ပဋိစ္စမိဒါဆိုရင်အဝိဇ္ဇာစတဲ့အကြောင်းတရားတို့သည်ဟဟလားရှေးရှုပေါင်းစုံ၍ဆိုင်ရောက်လာတဲ့အတွက်ကြောင့်ပဋိစ္စမိဘုံကိုပြောပါဆိုရင်ရှေးရှုပေါင်းစုံနာသည်ဘလိုနည်းအားဖြင့်ပေါင်းစုံလဲဆိုရင်ဆိုင်ရာအကျိုးကိုပြီးစေသောအားဖြင့်လဲရှေးရှုပေါင်းစုံနေချိုးတက်ခြင်းမရှိသောအားဖြင့်လဲရှေးရှုပေါင်းစုံနေဒါကြောင့်အဲ့ဒီနှစ်ချက်ကိုတရားနဲ့ပေါင်းယူခြင်းတော့တကယ်စက်အနေနဲ့၎င်း၎င်းထည့်လိုက်တော့ဘလိုဖြစ်သွားမလဲအဝိဇ္ဇာစသောအကြောင်းတရားအပေါင်းသည်မိမိနှင့်ဆိုင်ရာအကျိုးကိုပြီးစေတတ်သောသဘောအားဖြင့်၎င်းချိုးတဲ့ခြင်းမရှိသောအားသဘောအားဖြင့်၎င်းရှေးရှုပေါင်းစုံ၍ဒါကြောင့်အဲ့ဒီက၎င်း၎င်းနေဆိုတာအကြောင်းပြချက်ထည့်ထားတာလူရင်းလေးပဲပြောရင်အဝိဇ္ဇာစသောအကြောင်းတရားပေါင်းသည်အကြောင်းနေဆိုတာရှေးရှုတယ်ဆိုတာဘာကိုဖြစ်စီအကျိုးတွေဖြစ်ဖို့ရှေးရှုလာတာဟုတ်လားဟုတ်လားယင်အကြောင်းမှန်တဲ့၍သည်ဘာကိုဖြစ်စီမှာအကျိုးဖြစ်စေဖို့ဥတည်ခြင်းနဲ့လာတာပဲမိဘတို့သည်သားသမီးတို့လိမ္မာရေးချာရှိစေဖို့ရှေးရှုလာပြီးတော့မှဟလာဆုံးမသွန်သင်တယ်ဆိုတော့အကြောင်းကိုပြုလားမပြုလားမိဘတွေဆုံးမသွန်သင်တာသားသမီးတွေကိုဘာဖြစ်စေခြင်းလို့လိမ္မာရေးချာရှိစေခြင်းလို့ဒါကြောင့်မိဘတွေဆုံးမသွန်သင်တဲ့အကြောင်းသည်သားသမီးတွေလိမ္မာရေးချာရှိစေဖို့ဆိုတော့အကျိုးရှေးရှုပြီးတော့မှပေါင်းစုံပြီးတော့ဖြစ်လာတာတရားတွေတိအောင်နားလည်အောင်တက်အောင်သင်ပေးတယ်ဆိုတာဘာဖြစ်ချင်လို့လဲတိနာလည်စေချင်လို့ပေါ့ဟုတ်တယ်နော်ထက်ခါထက်ခါရှင်းမြနေတယ်ဆိုတာဒီအကြောင်းလားအကျိုးလားထက်ခါထက်ခါနားလည်အောင်ရှင်းမြနေတဲ့အကြောင်းဒီ ဓမ္မမေဆွေတို့လွယ်လွယ်ကူကူသိနာလေစေဖို့ဆိုတဲ့အကျိုးကိုရှေ့ရှုပြီးတော့သင်ပေးနေတာ။ညံစွာဘုရားလောကမှာပွင့်ထွန်းလာတယ်ဆိုတာတတဝါတွေကိုအိုနာတေတန်တရားဝဲခဲ့ကအပီးတိုင်လွတ်စေဖို့ရှေ့ရှုလာတာမဟုတ်လား။ဒါကြောင့်အကြောင်းမှန်တဲ့များသည်အကျိုးတွေကိုရည်ဝယ်ပြီးတော့မှဆိုင်ရာအကျိုးတွေပြီးစေဖို့ရှေ့ရှုပြီးမှပေါင်းစုံပြီးတော့စိုက်လာတာ။ အဲ့တော့အကျိုးဖြစ်စေဖို့ဆိုအကြောင်းမှာအင်အားချို့တဲ့နေရင်အကျိုးဖြစ်လို့ရလား။ဒါကြောင့်အကျိုးအကြောင်းတရားအပေါင်းပြီးချို့တဲ့ခြင်းမရှိဘဲဆိုဒါဖြစ်လေရှေးရှုပေါင်းစုံပြီးတော့စိုက်ရောက်လာတယ်ဟုတ်သလား။ဒါကြောင့်ကျမတို့ဘက်ကတင် जा ပေးတယ်ဆိုတာကျမတို့ကိုယ်တိုင်လည်းဒါနားလဲထားအောင်လုပ်ရလားမလုပ်ရဘူး။နားလဲမှုမရှိဘဲကျမတို့ကိုယ်တိုင်ကချို့တဲ့နေရင်ဓမ္မမိတ်ဆွေတို့နားလဲခြင်းအကျိုးပဲဖြစ်မလဲ။ နားလေပြီဒါဆိုရင်အကြောင်းမှန်တဲ့များသည်အကျိုးပြီးစေဖို့ရှေးရှုပေါင်းစုံပြီးတော့စိုက်ရောက်လာရတယ်ရှင်းပြီနော်ဒါဆိုရင်သိသွားပြီနောက်တစ်ခုသမုတ်ပါဒသံနဲ့ဥပါဒသံအယဒီမှာကောက်တဲ့နေရာမှာတဘောင်းတယ်လို့ကောက်သွားပြီဟိုဘက်တုန်းကသံအယ အတူတကွာမှန်စွာအခုကြတော့တဘောင်းဒီဆိုတဲ့အတိတ်ပဲကသဟဆိုတဲ့အတိတ်ပဲနေရှိတယ်ဟုတ်လားတဘောင်းဒီဆိုပါလေသဟဆိုတဲ့အတိတ်ပဲယူတာတဘောင်းဒီဖြစ်တတ်သောအကျိုးတရားတွေကိုဥပါဒဆိုပါလေဖြစ်စေတယ်ဒါဆိုရင်အကျိုးတရားတွေကိုတဘောင်းနဲ့ဖြစ်စေရင်တန်ဥပါဒါပေါ့အကျိုးတရားတွေကိုတဘောင်းနဲ့ဖြစ်စေပါတယ်ဆိုတဲ့က အဲ့ဒါဒီအကြောင်းကအကျိုးလားဟမ်သိချာနားထောင်နော်အကျိုးတရားတွေကိုတဘောင်းနဲ့ဖြစ်စေတယ်ဆိုတဲ့ကသမုတ်ပါဒဒီအကြောင်းလားအကျိုးလားအကြောင်းဖြစ်သွားပြီပေါ့ဟုတ်ပြီနော်အကျိုးတရားတွေကိုတဘောင်းနဲ့ဖြစ်စေတယ်ဟေးလို့ပြောတဲ့ကအဲ့ဒါအကြောင်းပြန်ဒါဆိုရင်သမုတ်ပါဒအရလေအကြောင်းပြန်ကောက်ပြန်ရောဒါဆိုရင်ဖတ်မယ်တတိတခြားစီမဟုတ်ဖဲလိုင်းသားမယ် အတူတကွာတဘောင်းဒီတော့အကျိုးတရားတို့ကိုအဲ့ဒါကသံဖြစ်ပေါ်လာစေတယ်ဆိုတော့ဗာလေဥပါဒ။ဒါကြောင့်ပေါင်းလိုက်ရင်အဝိဇ္ဇာစသောအကြောင်းတရားအယောင်ချင်တယ်အကြောင်းတရားတို့ကိုဘာခေါ်ပြန်လဲသမုပ္ပါဒ။ဒါဆိုရင်ဒီမှာဒုတိယနည်းက
အကျိုးအကြောင်းတရားတွေသည်ပဋိစ္စာအကြောင်းတရားတွေသည်သမုပ္ပါဒရလားရှင်အဲ့တော့ပိုနားလဲအောင်ကျွန်မမေးခွန်းထည့်ပြီးတော့မေးမယ်ဓမ္မမိတ်ဆွေကတောက်ကြည့်ဖြေဒုတိယနည်းအရာအကြောင်းတရားတို့ကိုပဋိစ္စမီးဘုံအကြောင်းတရားတို့ကိုသမုပ္ပါဒမီးဘုံရှင်းပြပါဆိုမေးခွန်းထုတ်ပြီးပေါ့ဒါဆိုကျွန်မကအခုမေးမယ်တပုတ်စီရှင်းမယ်
အကြောင်းတရားတို့ကိုပဋိစ္စမီးဘုံကိုအနက်ဖွင့်၍ရှင်းပြပါလို့ပြောရင်အကြောင်းတရားတွေကိုပဋိစ္စမီးဘုံဆိုရင်ပဋိစ္စအရာစဖတ်တော့ပဋိစ္စမြညာခြင်းပတိအပေါင်းအိသပတိရှေးရှုပေါင်းစုံ၍အိသရောက်လာကြသောတရားများ
အနိမလိုရင်းတကြောင်းနဲ့ပဲအနစ်ထုတ်လိုက်ရအောင်ပဋိစ္စသည်အကြောင်းတရားသည်ပဋိစ္စမီဘုံပြောပါဆိုရင်ခုနကလကောင်းတစ်ခုခြံပြီးတော့ပြောလိုက်အဝိဇ္ဇာစသောအကြောင်းတရားအပေါင်းသည်ရှေးရှုပေါင်းစုံ၍စိုက်ရောက်တာကိုပဋိစ္စလို့သုံးမယ်ရှေးရှုပေါင်းစုံ၍စိုက်ရောက်လာသောတရားသည်အကြောင်းလားအကျိုးလား
အကြောင်းတရားဒါဆိုရင်ဝိဇ္ဇာစသောအကြောင်းတရားသည်ရှေးရှုပေါင်းစုံ၍စိုက်ရောက်လာလို့ပရိစ္ဆာမိပါသည်ဆိုတာအကြောင်းသည်ပရိစ္ဆာမိဘုံပြီးသွားပြီနောက်တစ်ခုကျွန်မမေးခွန်းဆက်မေးမယ်အကြောင်းတရားတို့ကိုသမုပ္ပါဒလို့လည်းခေါ်ဖို့ရှင်းပြပါသမုပ္ပါဒညီညာခြင်းသံအပေါင်းဥပါဒသံတဘောင်းဒီဖြစ်တတ်သောအကျိုးတရားတို့ကို
ဥပါဒဖြစ်စေတတ်သောတရားပတိနာသီမဟုတ်လေ
ဒီအကြောင်းတရားဒီပဒိသမိဘုံအကြောင်းတရားတို့ဒီသမုပ္ပါဒမိဘုံပြီးရင်အကြောင်းတရားတို့ဒီပဒိသသမုပ္ပါဒမိဘုံဆိုတာတောက်တစ်ပိုက်ဖြစ်သွားပြီ။ဤတို့လေလိုင်းတမ်းရဲ့ဝိဇာစသောအကြောင်းတရားတို့ဒီညာလေးချုနံပါတ်၁မိမိနှင့်ဆိုင်ရာအကျိုးကိုပြီးစေခြင်း နမနိချိုးတဲ့ပြက်ွက်မှုမရှိခြင်းအပြင်အချင်းချင်းရှေးရှုပေါင်းစုံ၍တိုက်ရောက်လာသောကြောင့်အယောင်ချေပဒိသလဲမီဤဤလေးတစ်လုံးကျန်တယ်ပဒိသလဲမီဆိုပြီးတော့ဖြစ်သွားတယ်ပဒိသလဲမီဤနောက်တစ်ခုတတိတစားစီမဟုတ်ဖဲ အတူတကွတပေါင်းဒီသောအကျိုးတရားတို့ကိုဖြစ်စေတတ်သောကြောင့်ဖြစ်ပေါ်စေတတ်သောကြောင့်သမုပ္ပါဒလည်းမီသောကြောင့်ကမီနှစ်ခုကိုရေးတဲ့အတွက်ကြောင့်ဣမထေတာဒါမှမဟုတ်စာဖတ်တဲ့ရင်မီဤဟုတ်ပြီတော့တတိတစားစီလည်းမဟုတ်အတူတကွတပေါင်းဒီသောအကျိုးတရားကိုဖြစ်ပေါ်စေတတ်သောကြောင့်အယောင်ချေသမုပ္ပါဒလည်းမီသောကြောင့်နှစ်ခုပေါင်းလိုက်တော့ပါတယ်လေ ပရိစ္ဆသမုပ္ပါဒဆိုအယောင်ချဲတယ်လို့ဘာလဲအယောင်ချဲမလဲအကြောင်းတရားကိုလည်းအယောင်ချဲဒါဆိုကျွန်မမေးခွန်းလေးမေးမယ်အကြောင်းတရားတို့ဒီပရိစ္ဆသမုပ္ပါဒမိဘုံရှင်းပြပါဖတ်ရအောင်ဤတို့လည်း ဒုတိယနည်းအရမေကွန်းနံပါတ်၁အနေနဲ့အကြောင်းတရားတို့ရဲ့ပရိစ္ဆာမိဘုံနံပါတ်၂အကြောင်းတရားတို့၏သမုပ္ပါဒမိဘုံနံပါတ်၃အကြောင်းတရားတို့၏ပရိစ္ဆာသမုပ္ပါဒမိဘုံဆိုရင်ဒါဖြစ်တတ်ပြီ။ဒါကြောင့်နှစ်ခန်းတက်လိုက်တော့မယ်ထို့ကြောင့်ဤဒုတိယနည်းအလိုဒုတိယနည်းအလိုဆိုတာလိုက်တာလိုက်မယ်ဒုတိယနည်းအလိုအယောင်ချေမယ် အကြောင်းတရားအပေါင်းဒီဒီဘက်ကဘာဖြစ်လဲ။ပရိစ္ဆသမုပ္ပါဒမိဤလိုင်းပိတ်လိုက်လို့ရတယ်။ဒုတိယနည်းနဲ့ပတ်သက်ပြီးတော့ဒီတိုင်းပဲကြည့်ရမှာဖြစ်တဲ့အတွေ့ခေါင်းစဉ်ကြီးဖြစ်တဲ့ဒုတိယနည်းရဲ့ဘေးမှာဘာရေးကြရမယ်။အကြောင်းတရားအပေါင်းဒုတိယနည်းဆိုတဲ့ခေါင်းစဉ်ကြီးဘေးမှာဘာကောက်ချက်ယူလိုက်မယ်။အကြောင်းတရားအပေါင်းနံပါတ်၁ပထမနည်းရဲ့အလိုအရဘာယူမယ်။ အကျိုးတရားအပေါင်းအခုနံပါတ်၂အရာကျောင်းတရားအပေါင်းရပြီနော်